73စီဆိုင်နေမှာစီကိုလိုသလောက်ဝယ်လို့ရနေတယ်လို့စစ်ကောင်စီကအင်္ဂါနေ့ညနေပိုင်းကသတင်းထုတ်ပြန်ခဲ့ပေမဲ့မြို့ကြီးတွေကစီဆိုင်အများစုမှာတော့အကန့်အသတ်နဲ့ပဲရောင်းချနေတုန်းဖြစ်ပါတယ်။ဓာတ်ဆီဈေးကလည်းတကြံနောက်ပိုင်းမှာတလီတာကိုဖျက်မြကျက်2000ဝန်းကျင်ပေးဝယ်နေရပြီးတော့တက္ကစီရင်မောင်းနေလို့နေ့တိုင်းစီဝယ်ယူနေရတဲ့သူတွေဖို့အခက်အခဲတွေရှိနေပါတယ်။ရန်ကုန်ကပေးပို့တဲ့သတင်းကိုသားညုံပြောပြပေးပါရှင်။
နေ့စဉ်73စီဝေယူမှုအကျတဲဖြစ်လာတဲ့နောက်ပြည်တွင်းမှာ73စီအလုံးလောက်ရှိပြီးတော့ပြက်လက်မှုလုံးဝမဖြစ်နိုင်ဘူးလို့စစ်ကောင်စီကသတင်းထုတ်ပြန်ခဲ့ပြီးတော့စီဆိုင်တွေကလည်းလူတလောက်ရောင်းချပေးမယ်လို့စာရီအသီးသီးထုတ်ပြန်ခဲ့ပြီးမြဲရန်ကုန်မန္တလေးအပါအဝင်မြို့ကြီးတွေက73စီဆိုင်တချို့မှာဒီကနေ့အထိအကန့်အသတ်နဲ့ရောင်းချနေရတာဖြစ်ပါတယ်မနေ့ပိုင်းတုန်းက73စီဆိုင်တချို့လူတလောက်ရောင်းချပေးခဲ့ပြီးမြဲနောက်ပိုင်းမှာစီးပြတ်ပြီးတော့ဆိုင်ပိတ်သွားတာတွေရှိပါတယ်ဒါပေမဲ့လည်းရန်ကုန်ကတချို့ဆိုင်တွေမှာတော့စီလက်ကျန်မရှိလို့မရောင်းပေးတဲ့ဆိုင်တွေရှိတယ်လို့စီ9000ဘူးရဖို့အတွက်ဆိုင်340ဆိုင်မှာလှည့်ပတ်ဝယ်ခဲ့ရတဲ့တက္ကစီရေမောင်းတူကပြောပါတယ
်ကျွန်တော်ကတနေ့ကောကြော်ကအဲကက်ဆိုင်ကြီးကဆိုင်မှာကျွန်တော်သွားထည့်မယုံလို့ဆိုပြီးကျွန်တော်သွားပြီးတော့ထည့်တယ်ထည့်ချိန်မှာ92နဲ့ 95 ဆိုမရပါဘူးပုံသွားပါဘူးလို့ပြောတာကျွန်တော်ကတရားတရားပြောလိုက်7နာရီ15မိနစ်ကပါဗျာကားနေတဲ့ဆိုင်မှန်တယ်ကျွန်တော်ဝယ်ဖို့တယ်ကျွန်တော်ကားကြီးကတော့အဲအနည်းအဆက်ကြီးရတယ်
စီလက်ချံပြတ်သွားလို့ဆိုင်ပိတ်ခဲ့ရလို့ရှိရင်တာဝန်ရှိသူတွေခေါ်ယူမင်းများမှာဆူရကြောင်းဆိုင်များစုကတော့ထိမ့်ပြီးတော့ရောင်းနေရတယ်လို့စီဆိုင်လုပ်ငန်းရှင်တူကပြောပါတယ်။မန္တလေးပအဝင်တခြားမြို့တွေကဆိုင်တွေမှာလည်းမနေ့ကတော့တိုးကျတာတွေမရှိပေမဲ့ဓာတ်ဆီဒီဇယ်စီဈေးတွေကတော့တကြံပြီးမှထပ်ပြီးတော့တက်လာပါတယ်။ပရီမီယံဒီဇယ်တစ်ပိပါကိုတကြံမတိုင်ခင်ကဈေးထက်တကြံပြီးမှကျပ်2သိန်းနီးပါးလောက်ဈေးတက်လာတယ်လို့မန္တလေးက73စီလုပ်ငန်းရှင်တူက view ကိုပြောပါတယ်။
ဒီပါလကားရီယာပုံရောက်ပါ5သိန်းနဲ့800အဲ6သိန်းအဲ့ပတ်ချလဲကိုတောင်းတက်ပြီးယူရောက်ပါတယ်အဲကျွန်တော်တို့တရားမတိုင်ရင်ကစီတပေပါဘူး4သိန်းနဲ့ပေါင်းအောင်ပဲရှိတာတရားမတိုင်ရင်ကအဲအောက်သိန်းဆိုရင်အဲ5သိန်းနဲ့1000လောက်ယူရောက်ပါတယ်တော်တော်ကောင်းပါတယ်ဟိုပါပေါ့တရားချိုးဆိုင်ကြီးတွေကတော့ပိတ်သွားတယ်ဒါပေမဲ့ကျွန်တော်တို့ကတော့မပိတ်ဘူးရောက်အောင်ပေါ့စီပြက်တဲ့ဒီရောင်းလိုက်တယ်
ဓာတ်ဆီကိုလူတလောက်ဝယ်လို့မရသေးတာဟာတက္ကစီလုပ်ငန်းတွေလိုမျိုးနေတိုင်းမရှိမဖြစ်ဓာတ်ဆီတုံးနေရတဲ့လုပ်ငန်းတွေအတွက်ခက်ခဲရှိပါတယ်။တက္ကစီရင်စီကနှုံးတွေကလည်းဒီရပိုင်းထဲမှာပို့ပြီးတော့ယူနေရတယ်လို့ရန်ကုန်ကတက္ကစီရင်မောင်းတူကပြောပါတယ်။ရန်ကုန်နဲ့မန္တလေးက73စီအခြေအနေတွေကိုကဲခတ်ပြီးတော့ဝီလန်ခေါင်ပြဒေသတွေကစီဆိုင်တွေလည်းအကန့်အသတ်နဲ့ပဲထိမ့်ပြီးတော့ရောင်းချနေပါတယ်။73စီတင်သွင်းတဲ့လုပ်ငန်းရှင်တချို့ကတော့ပြပကနေပြီးတော့စီတင်သွင်းဖို့အတွက်သူတို့ရဲ့လက်ထက်မှာဒေါ်လာငွေအလုံးအလောက်ရှိတာကြောင့်လို့ view ကိုပြောပါတယ်။73စီဈေးတက်ပြီးတော့လူတလောက်မပေးနိုင်တာဟာပြည်တွင်းမှာဒေါ်လာရှားပါတာကြောင့်လုပ်ငန်းရှင်တွေကပြောပေမဲ့ဒီလိုပြောတာတွေဟာကောလာဟာလာတွေကဖြစ်ပြီးတော့73စီဈေးတည်ငြိမ်မှုအတွက်ဒေါ်လာတွေရောင်းချပြီးထားတာရှိတဲ့ကြောင်းစစ်ကောင်စီပြောခွင့်ရဗိုလ်ချုပ်စော်မင်းထွန်းကပြောထားပါတယ်။ဒါ့အပြင်73စီလုပ်ငန်းရှင်တွေကိုလည်းတာဝန်ရှိသူတွေကမနေ့ကခေါ်ယူတွေ့ဆုံပြီးတော့73စီဝယ်ယူဖြန့်ဖြူးရေးအတွက်ညှိနှိုင်းဆွေးနွေးခဲ့တယ်လို့မြန်မာစစ်ကောင်စီသတင်းတွေမှာထုတ်ပြန်ခဲ့ပါတယ်ခင်ဗျာ။